အမျိုးသားပညာရေးဥပဒေမှာထည့်သွင်းပေးဖို့ကျောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်၁၁ချက်ကိုမနှက်ဖြတ်နေပြီးတော့မှအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေကျောင်းသားတွေအပြင်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကကိုယ်စားလှယ်တွေလေးဝန်ဆိုင်တွေ့ဆုံရမှာဆွေးနွေးသွားဖို့ရှိပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်ထဲမှာကျောင်းသားသမဂ္ဂကိုလွတ်လပ်စွာဖွဲ့စည်းခွင့်ပေးဖို့တိုင်းရင်းသားဘာသာစကားတွေကိုပူးတွဲသင်ကြားခွင့်ရှိတဲ့ဘာသာစကားစုံပညာရေးစနစ်ဖြစ်လာဖို့ကျောင်းသားအရေးခင်းတွေမှာကျောင်းထောက်ခံခဲ့ရတဲ့ကျောင်းသားတွေကိုဆက်လက်ပညာသင်ကြားခွင့်ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါအပြင်ဒေတာအလိုက်ကျောင်းအလိုက်လွတ်လပ်စွာစီမံခန့်ခွဲခွင့်ပေးဖို့နဲ့အစိုးရအသုံးစရိတ်အလုံးရဲ့20ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်ဖြစ်သတ်မှတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တွေလည်းပါဝင်နေပါတယ်။နိုင်ငံတော်အသုံးစရိတ်ရဲ့20ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်ဖြစ်သတ်မှတ်ပေးဖို့တောင်းဆိုချက်ကိုအစိုးရဘက်ကလက်မခံကျင်တဲ့သဘောရှိတယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ဝင်ဒေါက်တာညိုညိုသိန်းကသုံးသပ်ပါတယ်။
ဆက်တဲ့ချက်ပေါ်မှာလည်းသဘောထားကိုလည်းမှုကြီးလာနိုင်တယ်ပေါ့เนาะအထူးသဖြင့်ဝန်ကြီးဌာနတို့လွှတ်တော်တို့ကဒီလိုပြင်ပြထားတာကတော့ budget ပေါ့เนาะနိုင်ငံတော်အသုံးစရိတ်က20ရာခိုင်နှုန်းကိုသုံးဆွဲရမယ်ဆိုပြီးတော့ဒီလိုကဥပဒေကြမ်းနဲ့မှာပါစီခြင်းနဲ့ပေါ့เนาะအမှတ်ကန်ချက်ပေါ့ပညာရေးအတွက်ကိုပါစီခြင်းနဲ့ပေါ့ဒါပေမဲ့ဒါအစိုးရဘက်ကရောလွှတ်တော်ဘက်ကရောဒီပေါ်မှာတော့သုံးဆုံနေတယ်ပေါ့เนาะနိုင်ငံတော်အသုံးစရိတ်က20ရာခိုင်နှုန်းကိုသုံးရမယ်ပညာရေးအတွက်သုံးရမယ်ဆိုတဲ့အချက်ကိုသူတို့သဘောမတူနိုင်ဖြစ်နေတာပေါ့เนาะ
နိုင်ငံတကာစံနှုန်းအရနိုင်ငံအသုံးစရိတ်စုစုပေါင်းရဲ့အနည်းဆုံး15ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်ဖြစ်သုံးစွဲတာကြောင့်ကျောင်းသားတွေတောင်းဆိုမှုကများတဲ့ပမာဏမဟုတ်ဘူးလို့ထောက်ပြတာတွေရှိပါတယ်။တချို့ကကျောင်းသားတွေအနေနဲ့ပုံသေး20ရာခိုင်နှုန်းထားပေးဖို့တောင်းဆိုတာမျိုးထက်လက်ရှိသုံးစွဲနေတဲ့4ရာခိုင်နှုန်းထက်အနည်းငယ်ကျော်လွန်တောင်းဆိုမှုကိုသာဆောင်ရွက်တင်ပြီးရရှိတဲ့ဗဏ္ဍာငွေကိုအလေလွတ်မရှိသုံးစွဲတဲ့အခရီးလိုက်စားမှုကင်းတဲ့သုံးစွဲမှုမျိုးဖြစ်လာဖို့တောင်းဆိုသင့်တယ်လို့မြင်တာတွေလည်းရှိပါတယ်။အဲ့ဒီအပေါ်ပထမအကြိမ်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာပါဝင်ခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြညံနာဆိုးကအခုလိုမြင်ပါတယ်
။ကျောင်းသားတွေတောင်းဆိုတဲ့မူတဘောကျွန်တော်လက်ခံပါတယ်။ဒါဟုတ်တယ်မြန်မာနိုင်ငံရဲ့ပညာရေးအသုံးစရိတ်ဟာဒီထက်ပိုပြီးတော့သုံးဆွဲနေတယ်။ဒါပေမဲ့ပုံသေးနှုန်းတစ်ခုစပ်ပတ်ပြီးသုံးဖို့ဆိုတာကတော့ဒါခုမကြဘူးလို့ဖြစ်ပါတယ်။ budget မြင့်အောင်လည်းမပြီးသေးဘူး။ထိထိရောက်ရောက်ဘလို့သုံးဆွဲတယ်လေ။ဒါတွေဟာတကယ်ရောဟလာဟိုပညာရေးအတွက်ထိရောက်တဲ့သုံးချမှုတွေရှိရလား။ဒါတွေကိုပြန်ပြီးတော့ evaluate လုပ်ရမယ်။ဒါတွေကိုကျွန်တော်တို့ကတေချာစစ်စစ်ပြီးတော့ပေါ့နော်ဟို control လုပ်ရမယ်နောက်တစ်ခါအလွဲသုံးစားပြုနေမှုတွေရှိနေသလားဒါတွေကိုကျွန်တော်တို့ကပေါ်ထုတ်နိုင်မှထိအောင်ပါပါ
လွတ်လပ်စွာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိမှသာမြန်မာနိုင်ငံပညာရေးစနစ်ကမြင့်မားလာနိုင်လိမ့်မယ်လို့လေးဝန်ဆိုင်တွဲဆောင်ဆွေးနွေးပွဲမှာပါဝင်တဲ့ကိုယ်စားလှယ်တချို့ကယူဆကြပါတယ်။ကျောင်းသားတွေတောင်းဆိုထားတဲ့အချက်၁၁ချက်ကိုမဆွေးနွေးခင်မနေ့ကရန်ကုန်မှာလေးဝန်ဆိုင်အကြုံညှိနှိုင်းမှုတွဲဆောင်ခဲ့တာလည်းရှိပါတယ်။အဲ့ဒီအကြုံညှိနှိုင်းတွဲဆောင်ပွဲမှာတော့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲတဲ့အခါကျောင်းသားနဲ့ကျောင်းဆရာကိုယ်စားလှယ်တွေပါဝင်ခွင့်ပေးဖို့ကျောင်းသားတွေဘက်ကတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုမှုကိုလွှတ်တော်ဘက်ကလက်ခံမိမဲ့အစိုးရဘက်ကဥပဒေကြမ်းရေးဆွဲပြီးလွှတ်တော်ကိုတင်လို့တယ်လို့ပြောဆိုတာတွေရှိပါတယ်။ကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရအနေနဲ့လွယ်လွယ်ကူကူလက်ခံနိုင်မှာမဟုတ်ပေမဲ့အခြေအနေညှိနှိုင်းသွားမယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်မတ်ဖြိုးဖြိုးအောင်ကပြောပါတယ်။
လက်ရှိအနေထားမှာတော့ကျွန်တော်တို့ကအကျင့်နယ်စကားပြောမယ့်အနေထားရှိရတယ်။အစိုးရစီမားကကျွန်တော်တို့အကြမ်းမြင့်ပေါ့နော်။သူတို့နဲ့အချို့ကိုဆွေးနွေးတဲ့ပုံစံတွေအရာသူတို့စီမားကပညာရေးကိုကျွန်တော်ကလုံးဝလက်ဆုပ်လိုက်ဖို့ပြောရမျိုးမဟုတ်ဘူးရှင့်။အစိုးရအနေနဲ့ဗန္ဒာရေးပိုင်းအရာထောက်ပံ့မှုကရှိကိုကြည့်ရမယ်။ဝေယောက်ချုပ်ငန်းကြီးကိုကျွန်တော်ကအလိုမရှိဘူးပေါ့နော်။တရုတ်ညွှန်းတဲ့ကိစ္စအဲ့အစပေါ့နော်။ကျောင်းနေအုပ်ချုပ်ရေးကိစ္စအစနေရာကမှာဝေယောက်ချုပ်ငန်းမှုမျိုးကိုကျွန်တော်တို့ကမလိုအပ်တာ။အစိုးရဘက်ကကျွန်တော်ဘယ်လိုမျိုးသူတို့မှရှိတယ်ဆိုတော့ဒီကျောင်းတွေကတကယ်ကိုကိုယ်ပိုင်လွတ်လပ်စွာစီမံခန့်ခွဲနိုင်မှာမလားပေါ့နော်။ကျောင်းအုပ်ချုပ်ရေးအဖွဲ့ရဲ့ရေသွေးပေါ်မှာသူတို့ကတန်မြတ်ရှိရပေါ့။မယုံကြည်တဲ့သဘောမျိုးတွေတန်မြတ်ရှိတဲ့သဘောမျိုးတွေသူ့ဘက်မှာရှိများမျိုးလည်းတွေ့ရတယ်။
မနက်ပြန်ကျင်းပမယ်လေးပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးမှာကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုအစိုးရဘက်ကမလိုက်ရောရင်ဆန္ဒပြတောင်းဆိုမှုတွေဆက်လက်လုပ်သွားမှာဖြစ်တယ်လို့လေးပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲတက်ရောက်မဲ့ကျောင်းသားတွေကပြောပါတယ်။ဇန်နဝါရီလ20ရက်နေ့မှာမန္တလေးမြို့ကစတင်ထွက်ခွာလာတဲ့ဆန္ဒပြကျောင်းသားတွေကတော့မနေ့ကရန်ကုန်တက္ကသိုလ်စိန်ရတုခန်းမှာပြုလုပ်ခဲ့တဲ့လေးပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲရလဒ်ကိုအားမရတာကြောင့်ဒီနေ့ရေနံကျောင်းမြို့ကနေမကွေးမြို့ကိုဆက်လက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်ရှင်။